အင်ဒိုနီးရှားနိုင်ငံရဲ့သမ္မတအသစ်ဂျိုကိုဝီဒိုဒိုရဲ့တမီးဖြစ်သူကပုံမှန်ကျင်းပလေရှိတဲ့အစိုးရဝန်တန်းအလုပ်အတွက်စစ်ဆေးတဲ့စာမေးပွဲကိုတာမန်နိုင်ငံသားတယောက်ဤသူဝင်ရောက်ဖြေဆူခဲ့ပါတယ်။ပုံမှန်အားဖြင့်နိုင်ငံခေါင်းဆောင်တွေရဲ့အကြီးအကဲတွေရဲ့မိသားစုတွေအနေနဲ့အထူးအခွင့်အရေးခံစား권ပေးလေရှိတာကိုသမ္မတတမီးကညင်းပယ်လိုက်တာဖြစ်ပါတယ်။ KN AU ဟာကြာသပတေးနေ့ဆိုလိုမျိုးမှာကျင်းပခဲ့တဲ့အဲ့ဒီစာမေးပွဲကိုတခြားဖြေဆိုသူ 6,000 ကျော်နဲ့အတူဖြေဆိုခဲ့တာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်လိုက်တဲ့အတွက်အင်ဒိုနီးရှားတနိုင်ငံလုံးလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့တယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုတော့အင်ဒိုနီးရှားနိုင်ငံမှာအဂတိလိုက်စားမှုတွေ၊ဆွေမျိုးနဲ့အတိုင်းဝိုင်းကောင်းစားရေးပြဿနာတွေအပြင်နိုင်ငံခေါင်းဆောင်တွေရဲ့တာသမီတွေအတွက်မကြာခဏဆိုသလိုအထူးခွင့်အရေးတွေပေးရလိမ့်ရှိပါတယ်။နိုင်ငံမှာဖြစ်ပွားနေတဲ့အကျင့်ပြည့်ချဆမှုပြဿနာကိုဖြေရှင်းမယ်ဆိုပြီးတော့မဲဆွယ်ပွဲမှာဂတိပေးခဲ့တဲ့သူမရဲ့ဖခင်တမရရာသူလက်ခံပြီးသတင်းတစ်ပတ်မကြာသေးခင်အတွင်းမှာအခုဖြစ်ရထွက်ပေါ်လာတာပါ။အခုသတင်းပတ်အတွင်းဂျိုကိုဝီလို့လူသိများတဲ့တမရဝီဒိုဒိုဟာအမျိုးသားအချင်းပြက်ချဆမှုစောင့်ကြည့်အဖွဲ့နဲ့သူ့အစိုးရအဖွဲ့ဝင်ဖြစ်နိုင်ခြေရှိသူတွေကိုစီစစ်မယ်လို့ဆိုပါတယ်။ဒါဟာအရင်တော့တခါမှမကြားခဲ့ဘူးတဲ့လို့ရလည်းဖြစ်ပါတယ်ခင်ဗျာ။